မင်္ဂလာညနေခင်းမှာတောတာရှင်များရှင် VOA မြန်မာပိုင်းစီစဉ်ရဲ့အောက်တိုဘာလ5ရက်တနင်္လာနေ့ညနေခင်းစီစဉ်တွေကို American ပြည်ထောင်စုမြို့ရော Washington DC ကနေလိုင်းဒိုမီတာ25 30နဲ့51တို့ကနေည9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ဒီကနေ့ညနေခင်းဒုတိယပိုင်းသူချက်အစီအစဉ်မှာနားဆင်ရမှာတော့
ပြည်သူတွေလည်းကနေပြီးတော့ဖွဲ့တဲ့အစိုးရဆိုရင်ဒါသဘာဝတစ်မျိုးနဲ့သွားတယ်ယုံကြည်မှုတွေမေတ္တာကရုဏာဘာညာပေါ့လေ level 6နဲ့
ဆွေဆုံးအမှုပညာရှင်ဦးဝင်းဖေးပါရှင်အပြည့်စုံကိုမကြခင်ကြားရမှာပါဒီနောက်မှာတော့ရွေးကောက်ပွဲမှာပါဝင်အရွေးခံကြမဲ့ပါတီတွေအကြောင်းတင်ပြချက်တွေနဲ့အတူတခြားစိတ်ဝင်စားစရာဆွေးနွေးမေးမြန်းခန်းတွေကိုလည်းဆက်လိုက်တင်ဆက်ပေးသွားဖို့ရှိပါတယ်ခုရင်ဆုံးတော့ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေကိုကောက်နှုတ်ပြီးတော့ရှားဖောင်ကကိုဝင်းမင်းနဲ့အတူတင်ပြထားပါတယ်ရှင်
ဒီကနေ့အတွက်ကောက်နှုတ်ထားတဲ့နောက်ဆုံးရရွေးကောက်ပွဲနဲ့ဆိုင်တဲ့သတင်းတွေထဲမှာတော့လာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပမယ့်ရွေးကောက်ပွဲမှာပြဿနာတွေပဋိပက္ခတွေတခုခုဖြစ်ပေါ်လာလို့ရှိရင်တားဆီးဖြေရှင်းနိုင်ဖို့အတွက်ကော်မတီ3ရာကနေပြီးတော့အစဉ်အဆက်ဖြေရှင်းဆောင်ရွက်သွားမယ်လို့သိရပါဗါး။အဲ့ဒီကော်မတီဖွဲ့ဟာပြည်ထောင်စုရွေးကောက်ပွဲကော်မရှင် UEC ကဖွဲ့စည်းထားတဲ့ရွေးကောက်ပွဲစစ်ဆေးညှိနှိုင်းရေးကော်မတီ၊ပြည်ထရေးဝန်ကြီးဌာနကနေဖွဲ့စည်းထားတဲ့ရွေးကောက်ပွဲလုံခြုံရေးစီမံခန့်ခွဲမှုကော်မတီနဲ့နိုင်ငံရေးပါတီတွေကနေဖွဲ့စည်းထားတဲ့ကျင့်ဝတ်လာဆောင်ကြည့်ရေးကော်မတီအဖွဲ့တွေဖြစ်ပါတယ်။ကော်မတီအနေနဲ့ဥပဒေအကြောင်းအရအရေးယူဆောင်ရွက်တာတွေမလုပ်နိုင်ပေမဲ့ရွေးကောက်ပွဲကာလအတွင်းနိုင်ငံရေးပါတီတွေအနေနဲ့လိုက်နာရမယ်ကျင့်ဝတ်စည်းကမ်းတွေလိုက်နာခြင်းရှိမရှိစောင့်ကြည့်သွားမှာဖြစ်ပြီးတော့လိုအပ်ရင်ကြေညာချက်ထုတ်ပြန်တာတွေပြီးတော့ပြဿနာတစ်ခုခုဖြစ်လာရင်နိုင်ငံရေးပါတီတွေအနေနဲ့ဖွဲ့စည်းထားတဲ့ကျင့်ဝတ်လက်လာဆောင်ကြည့်ရေးကော်မတီအဖွဲ့ကနေပထမဆင့်အနေနဲ့ညှိနှိုင်းဖြေရှင်းပေးသွားမှာဖြစ်ပြီးညှိနှိုင်းလို့မရရင်တော့ဒုတိယဆင့်အနေနဲ့ရွေးကောက်ပွဲကော်မရှင်ကဖွဲ့စည်းထားတဲ့ရွေးကောက်ပွဲစစ်ဆေးညှိနှိုင်းရေးကော်မတီကိုတင်ပြသွားမှာဖြစ်ပါတယ်
။တနိုင်ငံလုံးတိုင်းဒါနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲဆန္ဒရှင်စီရင်တွေမှာရက်ွက်လန်းလိုက်မိမိတို့ရဲ့မိသားစုဝင်မဟုတ်သူတွေမိမိမသိတဲ့ဒဇိနံပါတ်တွေပါနေရင်သက်ဆိုင်ရာရက်ွက်မျိုးနဲ့ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲရုံးတွေကိုအ мян ဆုံးအကြောင်းကြားပြီးပယ်ဖျက်ခိုင်းပါလို့အတိုက်ခံပါတီအမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ကပြည်သူတွေကိုနှိုးဆော်လိုက်ပါတယ်။ဒါအပြင်ကချင်ပြည်နယ်ကိုရောက်ရှိနေတဲ့အတိုက်ခံပါတီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ကလည်းလာမယ့်ရွေးကောက်ပွဲမှာတိုင်းပြည်အတွက်အလွန်ရေးချီတာကြောင့်ပြည်သူတွေအနေနဲ့ကလည်းမဲပေးနိုင်တဲ့အခွင့်အရေးတွေကိုလက်လွတ်မခံကြဖို့မုံညင်းမြို့လူထုဟောပြောပွဲအတွင်းတိုက်တွန်းပြောဆိုထားပါတယ်။ဒီနေ့မှာတော့ဒေါ်အောင်ဆန်းစုကြည်နဲ့အဖွဲ့ဟာမြစ်ကြီးနားမြို့ကနေပြီးတော့ဗမော်မြို့ကိုသွားနေတယ်လို့သိရပါတယ်။လက်ရှိအာဏာရပြည်ခိုင်ဖြိုးပါတီကိုယ်စားလှယ်တူအနေနဲ့ဥရွှေမန်းဟာလည်းသူ့ရဲ့မဲဆန္ဒနဲ့ပဲခူးတိုင်းဒေသကြီးဖြူးမြို့နယ်အတွင်းမှာမဲဆွယ်စည်းရုံးရေးတွေလှုပ်ဆောင်နေပါတယ်။
ပြီးခဲ့တဲ့အောက်တိုဘာလ3ရက်နေ့ကလေးကစပြီးတော့နိုင်ငံပြင်ပကိုရောက်နေတဲ့မဲဆန္ဒရှင်တွေအတွက်ကြိုတင်ဆန္ဒမဲလက်မှတ်တွေကိုသက်ဆိုင်ရာမြို့နယ်ရွေးကောက်ပွဲကော်မရှင်ဖွဲ့ခွဲတွေကနိုင်ငံခြားရေးဌာနကိုလွှဲပြောင်းပေးလိုက်ပြီးဖြစ်ပါတယ်။မဲဆန္ဒရှင်တွေရဲ့စီရင်ကိုပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကတရားဝင်နိုင်ငံပြင်ပကိုရောက်နေတဲ့မြန်မာနိုင်ငံသားမဲဆန္ဒရှင်တွေပုံစံ15ဖောင်ဖြစ်ပြီးတောင်းခံထားတဲ့မဲဆန္ဒရှင်တွေအနေနဲ့ကြိုတင်ဆန္ဒမဲပေးနိုင်အောင်မြန်မာနိုင်ငံသားရေးဝန်ကြီးဌာနကတဆင့်သက်ဆိုင်ရာနိုင်ငံအသီးသီးကမြန်မာနိုင်ငံဆိုင်ရာသင်ယုံတွေကိုအချိန်မီပို့ပေးနိုင်အောင်ဆောင်ရွက်ပေးနေတာဖြစ်ပါတယ်။အခုဆိုရင်ရွေးကောက်ပွဲကော်မရှင်ကထုတ်ပြန်တဲ့မဲစင်းထဲမှာအချက်လက်မာရင်းတာတွေစစ်စစ်ပြင်ဆင်ခွင့်ပေးထားတာတရားဝင်ပိတ်လိုက်ပြီးဖြစ်ပါတယ်။ဒါပေမဲ့တဘာဝဘေးအန္တရာယ်နဲ့ရေဘေးသင့်ဒေသတွေဖြစ်တဲ့တိုင်းနယ်ပြည်နယ်တချို့တွေမှာတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ဘက်ကမဲစင်းထုတ်ပြန်ကြေညာမှုတွေကိုတိုးမြှင့်ကြေညာထားပါတယ်။ရွှေ့ပြောင်းသူတွေအတွေ့မဲစင်းပုံစံ3ကကြီဖြစ်ဆွဲတင်ပြခွင့်ကိုတော့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ကအောက်တိုဘာလ10ရက်နေ့ထိခွင့်ပြုထားပါတယ်ရှင
်။ရွေးကောက်ပွဲနဲ့ပတ်သက်တဲ့နောက်ဆုံးရသတင်းတွေထက်ကကောင်းတော့ပြီးရှားဖောင်နဲ့ကိုဝင်းမင်းတို့ကတင်ပြသွားတာပါရှင်။ VOA ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လင်းနေပါတယ်။သောတာရှင်များရှင် VOA မြန်မာပိုင်းရဲ့ရွေးကောက်ပွဲအထူးအစီအစဉ်ဖြစ်မြမအတန်နဲ့ရုံမြင့်တန်းကြားမြဝတီရုံမြင့်တန်းကြားမြင့်မခမီဒီယာတို့နဲ့ပူးတွဲထုတ်လုပ်တဲ့သတင်းဆောင်မတစ်ပုဒ်ကိုတစ်ဆက်တည်းတင်ဆက်ပေးချင်ပါတယ်။မြန်မာနိုင်ငံမှာမကြာခင်ကျင်းပမယ့်ရွေးကောက်ပွဲကနေတိုင်းပြည်မှာအပြောင်းအလဲတွေဆောင်ကျင်းပေးနိုင်ဖို့မျှော်လင့်နေကြပါတယ်။နိုင်ငံရေးစီးပွားရေးလူမှုအတိုင်းဝိုင်းတွေကြားရွေးကောက်ပွဲအပေါ်မျှော်လင့်နေတဲ့အတန်တွေကိုတော့မတူစာဝင်းဆွေကတင်ပြထားပါတယ်ရှင်။
ဒီမနက်ကမှရဲသားဆွေရလက်ထက်ပေါ်ပေါက်လာခဲ့ပြီးနောက်ပထမဆုံးချင်းရွေးကောက်ပွဲကျင်းပဖို့ညှိကပ်လာနေပါပြီ။အခုရွေးကောက်ပွဲဟာမြန်မာလူထုအတွက်နောက်ထပ်ဘာတွေမျှော်လင့်လို့ရနိုင်ပါလဲ။ဒီရွေးကောက်ပွဲရလက်တွေကရောဘလို့အပြောင်းလဲမှုမျိုးတွေကိုစောင့်ကြည့်ပေးနိုင်မယ်လို့ပြည်သူတွေယုံကြည်နေကြပါသလဲ။ရန်ကုန်မြို့မှာကလေးတွေအတွက်ပုဂ္ဂလိကကျောင်းလေးတစ်ကျောင်းဖွင့်လှစ်ထားတဲ့ဆရာမမမမိုးသက်ကတော့သူပေးခွင့်ရမယ်မဲတမဲကိုအကျိုးရှိရှိဖြစ်စေချင်တယ်လို့ဆိုပါတယ်။
ကိုယ့်ရဲ့ရွေးချယ်မှုမှာမူတည်ပြီးတော့တက်လာတာလည်းဖြစ်နိုင်တယ်လို့အများရဲ့ရွေးချယ်မှုပေါ်မှာမူတည်ပြီးတော့တက်လာတာလည်းဖြစ်နိုင်။ဘာဖြစ်လို့ဆိုတော့မင်းကကိုတယောက်တည်းနဲ့က အဆုံးဖြတ်ပေးမှာမဟုတ်ဘူးဒါပေမဲ့ကိုယ့်ရဲ့မဲကတော့သူ့အတွက်အဆုံးဖြတ်ချက်မှာပါမှာပေါ့နော်အဲ့ခါကျတော့ကောင်းတဲ့ဟာကိုရွေးချယ်ခဲ့ရင်အကောင်းကိုအားလုံးခံစားရတယ်လို့ဆိုတဲ့ဟာကဖြစ်လာခဲ့ရင်လည်းအားလုံးအတူတူခံစားရမှာပေါ့အဲ့တော့ရွေးချယ်တဲ့သူကအခုလက်ရှိမှာသူပြောထားတဲ့စကားသူပေးတဲ့ဂတိနဲ့တကယ်လက်တွေ့သူဖြစ်လာတဲ့အချိန်မှာရောက်တဲ့နေရာကိုလိုက်ပြီးတော့စိတ်ထားပြောင်းလဲသွားတာမျိုးကိုကျိုးရှာတာမျိုးမဖြစ်ဘဲနဲ့ပေးထားတဲ့ဂတိအတိုင်းလုပ်ပေးမယ်ဆိုတဲ့အတိအကျအတိုင်းတကယ်ပဲလုပ်ပေးတဲ့သူဆိုရင်တော့ဝမ်းသာမှာပ
ါ။ကျောင်းသားမိဘအိမ်ရှင်မတူဖြစ်တဲ့ဒေါခင်ခင်သိနောက်ထပ်မိဘတူဖြစ်တဲ့ဦးဝင်းနိုင်တို့ကတော့သားသမီးရဲ့အနာဂတ်ကိုအာမခံနိုင်မဲ့ခေါင်းဆောင်ကောင်းတွေရွေးကပွဲကနေထွက်ပေါ်လာဖို့မျှော်လင့်နေကြပါတယ်
။အမမျှော်လင့်နေတာတော့ဒီလူနေတဲ့စီဝါရေးကျန်းမာရေးပေါ့နော်ပညာရေးပေါ့အဓိကကတော့စီဝါရေးနဲ့ပညာရေးပေါ့အဲ့ဒါကိုအမကတိုးတက်စေချင်တယ်ပေါ့နော်။နောက်ပြီးတော့ခေါင်းဆောင်ကောင်းအနေနဲ့ကိုကျိုးကိုမကြည့်ပဲနဲ့အများကျိုးအတွက်အကုန်လုံးပေါ့အောက်ပိုင်းချီကိုလိုက်ပြီးတော့ကြည့်ပြီးတော့ခြေနေတွေကိုလိုက်လုပ်ပြီးတဲ့လူမျိုးလိုချင်တယ်ပေါ့နော်။ကောင်းတော့ပဲမျောလင့်တယ်ပေါ့ဘသူတက်တက်ပေါ့နော်ဒါပေမဲ့ဟိုခုနပြောသလိုကိုကျိုးမရှိမကြည့်ပဲနဲ့အများကျိုးတက်ကြည့်တဲ့လူမျိုးပို့လို့အပ်တယ်ပေါ့နော
်ရေကောက်ဝယ်နေပတ်သက်လို့ကတော့စဉ်းစားနေရတော့နေတိုင်းပေါ့အချိန်ချိန်တိုင်းစဉ်းစားနေရပဲအဲ့ဒါတော့မျောလင့်မျောလင့်နေအကောင်းဆုံးလည်းဖြစ်ပါသေးလို့လည်းမျောလင့်နေပေါ့နော်ငငယ်ရွယ်ရွယ်နဲ့ထက်ထက်မြက်နဲ့ဟိုလုံနိုင်ကြိုင်နေတဲ့လူဆိုတော့ပိုကောင်းတယ်
နိုဝင်ဘာ၈ရက်နေ့မှာကျင်းပမယ်ရွေးကောက်ပွဲမှာတော့ပြည်သူ့လွှတ်တော်အမျိုးသားလွှတ်တော်နဲ့တိုင်းဒေသကြီးလွှတ်တော်နေရာတွေအတွက်နိုင်ငံရေးပါတီပေါင်း90ကျော်ကကိုယ်စားလှယ်6000ကျော်ရှင်ပြိုင်သွားကြမှာပါဒီထဲကထွက်ပေါ်လာမယ့်နိုင်ငံရေးခေါင်းဆောင်တွေအနေနဲ့အပေါင်းလက္ခဏာဆောင်တဲ့အပြောင်းလဲတွေဖန်တီးပေးနိုင်လိမ့်မယ်လို့မျှော်လင့်နေသူတွေတဲ့စောက်လွေရေးအလုပ်သမားကိုကျော်စွာဝင်းလေတူအပါဝင်ဖြစ်ပါတယ
်စဉ်းစားမိတော့ကျွန်တော်တို့ဆင်းရဲချမ်းသာဆင်းရဲလူတွေပပျောက်မှုတွေရေးကြည့်ရပါတော့နော်အလုံးချမ်းသာပြီကြောင်းလဲလာမှာအလုံးကတော့ဘုံကြောင်းလဲလာမှာ။ဘာလို့ဒီခေါင်းဆောင်ကောင်းတယောက်တက်လာပြီဆိုအလုံးကြောင်းလဲမှာပြီ။အခြေခံလူတန်းစားဆိုဘုံကြောင်းလဲမှာ
။မြန်မာနိုင်ငံမှာစစ်တပ်အုပ်ချုပ်မှုတွေအဆုံးသတ်ခဲ့တဲ့2010ပြည့်နှစ်ရွေးကောက်ပွဲကနေထွက်ပေါ်လာတဲ့သမ္မတဦးသိန်းစိန်အစိုးရကတော့နိုင်ငံရေးစီးပွားရေးလူမှုရေးပြုပြင်ပြောင်းလဲမှုတွေလုပ်ဖို့ကတိပြုခဲ့တာပါ။ဒီနောက်မှာတော့အပြောင်းလဲတွေတွေ့မြင်လာရတဲ့မြန်မာနိုင်ငံပေါ်နိုင်ငံတကာအတိုင်းဝန်းကလည်းရင်းရင်းနှီးနှီးဆက်ဆံလာခဲ့ကြပါတယ်။သူခွင့်ရေးချိုးဖောက်မှုတွေကျူးလွန်နေတယ်ဆိုပြီးစစ်အစိုးရလက်ထက်မှာပိတ်ဆို့ဒဏ်ခတ်မှုတွေချမှတ်ထားတဲ့အနောက်နိုင်ငံတွေကလည်းအရေးယူထားတာတွေကိုပြန်လည်လျှော့ပေါက်ပေးလာကြသလိုနိုင်ငံတကာကရင်းနှီးမြှုပ်နှံမှုတွေလည်းဝင်ရောက်လာခဲ့ကြတာပါမြန်မာနိုင်ငံကုန်သည်ကြီးများနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်အထွေထွေအတွင်းမှုချုပ်ဦးမိုးမြင့်ကျော်ကတော့ဒီတစ်ကြိမ်ရွေးကောက်ပွဲကနေအဂတိကင်းရှင်းတဲ့အစိုးရတရထွက်ပေါ်လာမယ်ဆိုရင်တော့တိုင်းပြည်စီးပွားရေးအတွက်အထောက်အကူဖြစ်လာနိုင်တယ်လို့မျှော်လင့်နေပါတယ်
ဒီကောက်ပွဲမှာတော့ပြောလို့ပြောင်းလဲချက်ကိုပြောလိုက်တယ်ဆိုတာကအဓိကဘာလဲဆိုရင်ကျွန်တော်ကဒီပေါ့ clean government ပေါ့နော်အဓိကကျွန်တော်တို့ကဟလာဒီ agree လိုက်စားမှုကင်းရှင်းပြီးတော့ဟလာတကယ် clean ဖြစ်တဲ့ government နော် good governance နဲ့တာလောက်လာနိုင်မယ်ဆိုရင်ကျွန်တော်လက်တွေ့ဒီနေ့ဟလာစီးပွားရေးဖြစ်မျိုးတွေ့တက်မှုမှာလိုအပ်နေတဲ့ကျွန်တော် transparency တို့ဟလာ accountability ဆိုတာတွေကိုကျွန်တော်ကရလာမယ်ပြီးရင်ကျွန်တော်ကနိုင်ငံတကာရင်းနှီးမြှုပ်နှံမှုကလည်းပဲတကယ်ဟလာစူးစမ်းပန်းစားလုပ်ပြီးတော့ဟလာကျွန်တော်တို့ဟလာဒီတိုင်းပြည်ရဲ့အစသဖြင့်ကျွန်တော်ရဲ့ကျွန်တော်မှရှိနေတဲ့အားသာချက်တွေနဲ့ဟလာလုပ်နိုင်တဲ့စီးပွားရေးလုပ်ငန်းကြီးတွေပေါ်လာမယ်။အခုလောလောဆယ်မှာဒီဟာတွေမရှိသေးတဲ့အခါမှာဘာတွေ့ရလဲဆိုတော့ဝယ်လာတဲ့လူပါဟလာအဆက်အသွယ်ကောင်းကောင်းရှိမယ်ဟလာကျွန်တော်အထူးဖြစ်ပေါ့ concession လိုဟာမျိုးရအောင်ယူမယ်ဟလာဒါတွေအတွက်ဝန်တော်ပြောတဲ့ဒီသူတို့ဟလာဒီကျွန်တော်တို့အဲ့ bribery တွေပါလာမယ်ဒါတွေတဲ့လုပ်လာတဲ့အခါမှာကျွန်တော်ပြောတော့ဒီလိုနိုင်ငံသားကြီးတွေမျိုးနဲ့မျိုးပဲအများဆုံးဝင်လာတယ်။တကယ်ဝန်တော်လို့ဒီလိုတက်လုံးเนี่ยတကယ်ကျွန်တော်တို့အားလုံးအကျိုးရှိနိုင်တဲ့ရင်းနှီးမြှုပ်နှံမှုကဝင်လာတာအားနည်းနေတယ်ဆိုတော့ကျွန်တော်တွေ့ရတာပါเนาะ
ဆယ်စုနှစ်တွေနဲ့ချီပြီးအထူးကြံအဖြစ်ရှိနေခဲ့ရာကပြောင်းလဲလာတဲ့မြန်မာနိုင်ငံမှာဒီတစ်ကြိမ်ရွေးကောက်ပွဲကနေတိုးတက်မှုတွေထွက်ပေါ်လာဖို့လဲမျှော်လင့်နေကြတာပါဆွေစုံမှုပညာရှင်ဒါရိုက်တာဦးဝင်းဖေကတော့လူထုရဲ့ရွေးချယ်မှုနဲ့ထွက်ပေါ်လာမယ့်အစိုးရတရက်ကနေတိုင်းပြည်အတွက်အပေါင်းလက္ခဏာတွေစောင့်ကျဉ်းလာမယ်လို့မျှော်လင့်နေအကြောင်းပြောပါတယ်
ရင်တော့အစိုးရအဖွဲ့သည်စစ်တပ်ရဲ့မူဝါဒအလေးကျင့်ညားတဲ့အတွက်သူတို့ရဲ့ဒီအမိန့်သွားဖို့လုပ်ငန်းဆုံးဖြတ်ဖို့ညွန်ကြားဖို့အကုန်လုံးအဲ့ဒီသဘာဝနဲ့သွားတယ်။အဲ့လိုမဟုတ်ဘဲနဲ့ပြည်သူတွေတွေကနေပြီးတော့ဖွဲ့တဲ့အစိုးရဆိုရင်ဒါသဘာဝတစ်မျိုးနဲ့သွားတယ်။ယုံကြည်မှုတွေမေတ္တာကရုဏာဘာညာဘောတွေ level အောက်နဲ့အထက်နဲ့ညီနေတာတို့ဘာလို့ဒါတွေကျွန်တော်အများကြီးမျှော်လင့်နေတယ်။အဲ့ဒီလူဟာဒီဟာ အခုအများစုကအဲ့ဒီလိုလို့ရေရောရဲစွာနဲ့လူစစ်တပ်စီမံခန့်ခွဲမှုတဲ့တောင်မှအခြေအနေဟာဘယ်လိုဖြစ်ဖြစ်မယ်လို့ယုံတဲ့လူတွေရှိတယ်။ဒါလည်းသဘာဝကျ။သို့သောကျွန်တော်ကတော့ဘယ်လိုယုံကြည်တယ်လဲလို့ဆိုတော့တဘာဝပြောင်းလဲသွားတယ်ညှဉ်းချမှုအုပ်ချုပ်မှုစီမံခန့်ခွဲမှုဆက်ဆံရေးရစပြောင်းလဲသွားတဲ့အတွက်ချောမွေကောင်းမွန်တဲ့နည်းနည်းအရသာအဖြစ်လဲချိုမြတဲ့ဒီအပြောင်းအလဲဆက်ဆံရေးတွေရလက်တွေအနည်းနဲ့အများရမယ်လို့ကျွန်တော်ယုံကြည်ပါတယ
်ရသားဆိုရလက်ထက်မှာပထမဆုံးချိန်ချင်းပါမယ်ရွေးကောက်ပွဲပေါ်မြန်မာနိုင်ငံသားတွေအကြားသဘောထားအမြင်တွေအမျိုးမျိုးကွဲလွဲနေကြပါပဲဒီရွေးကောက်ပွဲဟာတိုင်းပြည်အနာဂတ်အတွက်အရေးကြီးတဲ့အစိတ်အပိုင်းတစ်ခုဖြစ်လဲစိတ်ဝင်စားနေကြပါတယ်ကျွန်မကသူဆောင်ဝင်ဆွေပါရှင်
VOA မြန်မာပိုင်းစီစဉ်ကနေတင်လာတဲ့ညနေခင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ VOA မြန်မာပိုင်းစီစဉ်ကနေရွေးကောက်ပွဲဆိုင်ရာသတင်းပေးပို့ချက်နဲ့တွေ့ဆုံမေးမြန်းခန်းတွေကိုထုတ်လွှင့်တဲ့အထူးစီစဉ်ကိုဆက်လက်တင်ဆက်နေပါတယ်။ဆက်လက်ပြီးနိုင်ငံရေးပါတီများမိတ်ဆက်အစည်းအဝေးမှာစီလုံးညညရဲနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့မူဝါဒတွေအကြောင်းကိုတင်ပြပါမယ်ရှင်
။ကချင်ပြည်နယ်အခြေစိုက်စီလုံးညညရဲ့ဒီမိုကရေစီပါတီဟာဒိုင်းနာရီရဲ့စာပေရင်းချင်းမှုရေးရာကိစ္စတွေကိုမြှင့်တင်ဖို့မူဝါဒတွေချမှတ်ထားပါတယ်။ဒိုင်းနာပါတီတခုဖြစ်တဲ့အပြင်ပါတီဥက္ကရာဥက္ကဋ္ဌဌာနဟာအမျိုးသားလွှတ်တော်ရဲ့တိုင်းရင်းသားရေးရာပြိပခဖြစ်လျှော့ရေးနဲ့ငင်းချမ်းရေးကော်မတီဥက္ကရာလည်းဖြစ်တာကြောင့်ပြည်တွင်းငင်းချမ်းရေးကိစ္စကိုအထူးအလေးပေးထားပါတယ
်အဓိကကတော့ဒီငင်းချမ်းရေးနဲ့ကျွန်တော်တို့ပြည်내သူပြည်내သားတွေရဲ့အကျိုးကိုဒါဆောင်ရွက်နိုင်ဖို့ကျွန်တော်တို့ပါတီကအလေးအနက်ခံယူသလိုဒီနေ့ငင်းချမ်းရေးမှာလည်း2017ကတည်းကနေပြီးတော့အခုထက်တိကျွန်တော်အနေနဲ့လည်းပါဝင်စ조사ဆောင်ရွက်နေတာဖြစ်ပါတယ်နိုင်ငံကတော့ဒါတိုင်းရင်းသားပေါင်းစုံနဲ့ဖွဲ့စည်းထားတဲ့အတွက်ကြောင့်ဒါတိုင်းရင်းသားတွေရဲ့စာပေရင်းချင်းမှုအမှုပညာနဲ့ပတ်သက်တဲ့ကိစ္စတွေကိုလည်းကျွန်တော်တို့ကတော့အမြဲတမ်းပေါ့နော်ဒါကိုအားပေးဖို့မြင့်တင်ဖို့ဆောင်ရွက်သွားဖို့ဆိုတဲ့မူဝါဒတွေကိုချမှတ်ပြီးတော့ဒီနေ့ပါဝင်စ조사နေတာဖြစ်ပါတယ်
။လာမယ့်ရွေးကောက်ပွဲမှာကချင်ပြည်နယ်ကနေမြို့သားလွတ်တော်ပြည်သူလွတ်တော်ပြည်နယ်လွတ်တော်တွေရဲ့မဲဆန္ဒနဲ့ကိုယ်နေရာကိုဝင်ရောက်ရှင်ပြိုင်မှာဖြစ်ပြီးအမျိုးသမီးလွတ်တော်ကိုယ်စားလှယ်တော်၄ဦးဝင်ရောက်ရှင်ပြိုင်မှာပါ။လက်နက်ကင်ပြည်ပခတွေနဲ့မငင်းချမ်းတဲ့ဒေသဖြစ်နေတဲ့အတွက်ကလေးတငယ်တွေရဲ့အခွင့်အရေးတွေဆုံးရှုံးနေရတာတွေကိုလွတ်တော်တွေကနေလှုပ်ဆောင်သွားဖို့ရည်ရွယ်ထားတယ်လို့ဆိုပါတယ်
ဒီကလေးသူငယ်နဲ့ပတ်သက်တာကျွန်တော်တို့စ조사ပြီးဆောင်ရွက်သွားဖို့ရှိပါတယ်ဘာဖြစ်လို့လဲဆိုတော့အခုကျွန်တော်တို့လွတ်တော်အနေနဲ့လည်းဒီကျမရေးပညာရေးမှာဘတ်ဂျက်တွေတော်တော်လေးသစင်ပြစ်သစင်တိုးပြီးချပေးတယ်ဒါကိုနိုင်ငံတော်အစိုးရနဲ့လက်တွဲပြီးတော့ဆောင်ရွက်နေတယ်ဒါကိုစနစ်တကျနဲ့ထိထိရောက်ရောက်ဖြစ်သွားဖို့အတွက်လည်းလိုအပ်နေတဲ့အနေအထားရှိပါတယ်အထူးသဖြင့်ကျွန်တော်တို့ကချင်ပြည်နယ်ကတော့ကျွန်တော်တို့ဒီနေရဆုံခွာစစ်ဆောင်တွေပေါ့နော်အားလုံးတသိန်းကျော်မှာဒီကလေးတွေနဲ့ကြောင်းတက်တဲ့အရွယ်တွေကတောင်းထပ်ပြီးတော့ရှိနေတော့ဒီကလေးတွေရဲ့အခြေအနေဟာလာမယ့်အချိန်အခါမှာကောင်းကောင်းမွန်မွန်လေးလေးနဲ့စဉ်းစားပြီးတော့ပေါ့နော်တို့အစဉ်ပြေတဲ့နီလန်တို့အတွက်လည်းနိမ့်နာဆုံးရှုံးမှုမရှိတဲ့နီလန်နေတန်းတူပညာသင်ကြားနိုင်မဲ့တန်းတူကျမရေးတွေခံစားနိုင်မဲ့အနေအထားလေးတွေကိုဆောင်ရွက်ဖို့ရှိပါတယ
်စီးလုံးညီညီရေးနဲ့ဒီမိုကရေစီပါတီဟာတိုင်းရင်းသားပါတီတစ်ခုဖြစ်တာနဲ့အညီပထရပြည်တော်စုစနစ်ကိုတည်ထောင်ဖို့လည်းရည်ရထားတယ်လို့အခုလိုပြောပါရတယ်
။ကျွန်တော်တို့ကချင်ပြည်နယ်အတွက်ကတော့ဒါငင်းချမ်းရေးပဲဖြစ်ပါလေ။ဒုနည်းသူကျွန်တော်တို့တနင်္ဂနွေတုန်းအတွက်လည်းငင်းချမ်းရေးဖြစ်ပါလေ။ဒါကြောင့်မို့လို့ဒီငင်းချမ်းရေးရှိမှပဲဒီမိုကရေစီရှိလာမယ်။ကျွန်တော်တို့ပြည်နယ်လည်းတည်ငြိမ်အေးချမ်းပြီးတော့ကုသရေးဝယ်ရေးပညာရေးကျန်းမာရေးလမ်းပန်းဆက်သွယ်ရေးအကုန်လုံးလည်းဒီငင်းချမ်းရေးပေါ်မှာပဲဟိုအခြေခံဖြစ်ပါလေ။ကျွန်တော်တို့နိုင်ငံကျွန်တော်တို့ပြည်နယ်အားလုံးပေါ့ဖက်ဒရယ်ပြည်ထောင်စုဖြစ်လာဖို့အရေးကိုလည်းပဲကျွန်တော်တို့အားလုံးဒါဆက်ပြီးတော့စ조사သွားဖို့အနေထားဖြစ်တယ်ဆိုတဲ့အကြောင်းကိုသိပြလိုပါတယ
်။စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီရဲ့ပါတီဝင်အားကတော့3000ဝန်းကျင်ရှိပြီး2010ရွေးကောက်ပွဲမှာမဲဆန္ဒနဲ့၄နေရာကိုအနိုင်ရရှိခဲ့ပါတယ်။ကျွန်တော်သိရပါမြန်မာခါကနေ VOA အတွက်သတင်းပို့လိုက်တာပါ
။စီးလုံးညီညွတ်ရေးနဲ့ဒီမိုကရေစီပါတီကချင်ပြည်နယ်ရဲ့မူဝါဒတွေအကြောင်းကိုတင်ပြတော့တာပါရှင်။ခုတော့ကချင်ပြည်နယ်အခြေစိုက်လီစုအမျိုးသားတူးတက်ရေးပါတီရဲ့မူဝါဒတွေအကြောင်းကိုလည်းဆက်ပြီးတင်ပြပါောင်းမယ်။
ကချင်ပြည်နယ်ခြေဆိုင်လီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာလီစုတိုင်းဒေသတွေရဲ့အခက်အခဲကိုဖြေရှင်းဖို့ရည်ရွယ်တည်ထောင်ခဲ့ပါတယ်။ကချင်ပြည်နယ်၊ရှမ်းပြည်နယ်၊ကယားပြည်နယ်နဲ့မန္တလေးတိုင်းတို့ရဲ့အမျိုးသားလွတ်တော်ပြည်သူလွတ်တော်ပြည်နယ်လွတ်တော်နဲ့တိုင်းဒေသကြီးရာကိုယ်စားလှယ်နေရာတွေအတွက်ဝင်ရောက်ရှင်ပြိုင်ကြမှာပါ။လီစုလူမျိုးစုရဲ့အခွင့်အရေးကိုတောင်းဆိုဖို့အတွက်လွတ်တော်တွေဝင်ရောက်ဖို့ဆန္ဒရှိတယ်လို့ပါတီရဲ့အထွေထွေတွင်းမှုဦးလာမလေးကဆိုပါတယ်။
ကျွန်တော်လီစုပါတီမှာကြောင့်ထူထောင်ရတယ်ဆိုရင်လီစုလူမျိုးရဲ့အခက်အခဲလီစုလူမျိုးရဲ့ဆင်းရဲဒုက္ခကိုလီစုလူမျိုးကဘုံမှာတည်နိုင်ပါကိုယ့်ရဲ့အိမ်တွင်ရေကိုကိုကကိုတည်နိုင်ပါလေ။လီစုလူမျိုးတယောက်ရဲ့အခက်ခဲကိုကို့လူမျိုးရဲ့စကားလည်းမတူစာပေလည်းမတူတဲ့လူကရင်ကျင်းမှုမတူတဲ့လူကကျွန်တော်တို့ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်တယ်လို့ကျွန်တော်တို့မယုံကြည်ဘူးပြ။အဲ့ဒါကြောင့်ကျွန်တော်တို့ဒီလီစုပါတီကိုကျွန်တော်တို့ဂ ထူထောင်မိမကိုရဲ့တိုင်းရင်းသားကိုလီစုတိုင်းရင်းသားရဲ့ရတင်ရထိုက်တဲ့အခွင့်အရေးကိုကျွန်တော်တို့ကဒီနိုင်ငံတော်ရဲ့ဒီဥပဒေစည်းမျဉ်းအောက်မှာကျွန်တော်တို့ဒီပါတီဆိုင်ကနေကျွန်တော်တို့တောင်းဆိုသွားမယ်နိုင်ငံရေးမှာကျွန်တော်ပါဝင်လှုပ်ဆောင်ဖို့ရတဲ့ပါတီဖွဲ့စည်းရခြင်းဖြစ်ပါတယ
်ငင်းငင်းတဲ့ဒေသမှာအခြေစိုက်တာဖြစ်လို့ပြည်ရင်းငင်းငင်းရရှိဖို့ကိုအဓိကလှုပ်ဆောင်မယ်လို့ပြောပါတယ်ဒါပြင်ကချင်ပြည်နယ်ရဲ့မူရီစေဝါတုံးဆဲမှုပြဿနာကိုဖြေရှင်းဖို့မူဝါဒတွေလည်းရှိနေတယ်လို့သိရပါတယ
်ဘယ်လူမျိုးမှဆိုတော့တိုင်းသားဘယ်လူမျိုးမှဆိုလူမျိုးဆွဲဘွာရဆွဲသင်ရှင်းရမယ်နောက်ခုကျတော့ဒီတိုင်းသားတယောက်နဲ့တယောက်ကြားမှာအပြန်အလှန်လေးစားတန်ဖိုးထားတာတွေရှိရမယ်နောက်မှကျွန်တော်တို့ဒီမြန်မာနိုင်ငံမှာပြည်ရင်းစစ်ဖြစ်နေတယ်ဒါပေမဲ့ဒီထောင်ရငင်းချင်းရမှတဲ့ကျွန်တော်တို့နိုင်ငံစစ်မှန်တဲ့ပြည်ထောင်စုဒီမူကစီနိုင်ငံတို့မဟုတ်ပြည်ထောင်စုဖက်ဒရယ်ပြည်ထောင်စုနိုင်ငံကျွန်တော်တို့တိုးတက်တဲ့နိုင်ငံဖြစ်လာမယ်ဆိုတော့ကျွန်တော်တို့ခံယူချက်နဲ့ကျွန်တော်တို့နောက်မှဒီလူတယောက်ရဲ့ဒီအခြေခံရပိုင်ခွင့်သူရဲ့လူလတ်ခွင့်ပေါ်တော့ဒီဖွင့်ဟထုတ်ဖို့ပြောဆိုပိုင်ခွင့်ကျွန်တော်တို့တိုင်းကျွန်တော်တို့ဒီလူတွေရဲ့ဒီအခွင့်အရေးပေါ်တော့ human right ပေါ့တရားကိုကျွန်တော်ကပြည်ပဝဝကျွန်တော်ရရှင်
ဒီစုမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဝင်ရောက်ရှင်ပြိုင်မဲ့မဲဆန္ဒနယ်28နေရာထဲမှာတော့အမျိုးသမီးကိုယ်စားလှယ်လောင်း9ယောက်လည်းပါဝင်တယ်လို့ပြောပါတယ်။ဒါအပြင်ပြည်သူလူထုအကျိုးကိုပါတီမူဝါဒနဲ့အညီလှုပ်ဆောင်မယ်လို့လည်းအခုလို့ပြောပါတယ
်။တက်လာတဲ့အစိုးရဘက်မှာကျွန်တော်ကတော့ပြည်သူအကျိုးကောင်းအောင်လုပ်ပေးတဲ့နေရာမှာတော့ကျွန်တော်ကူပါမှဆောင်ရွက်မယ်။ဒါပေမဲ့လည်းကျွန်တော်ရဲ့ပါတီမူဝါဒရဲ့ပြည်သူရဲ့အကျိုးအတွက်မဟုတ်ဘူးလို့ကျွန်တော်ပါတီအနေနဲ့ထင်မြင်ယူဆချက်ရှိခဲ့မယ်ဆိုရင်တော့ကျွန်တော်ရဲရဲဝံ့ဝံ့ကျွန်တော်ကန့်ကွက်ဖို့ကျွန်တော်မထောက်ခံဖို့ပါကျွန်တော်ဒီအချက်ရှိပါတယ်။
ဒီစုအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီဟာပါတီဝင်အင်အား9000ကျော်ရှိပြီး2013ခုနှစ်ကစတင်တည်ထောင်ခဲ့တဲ့လူမျိုးစုအခြေခံတိုင်းရင်းသားပါတီတစ်ခုဖြစ်ပါတယ်။ကျွန်တော်တက်နေဦးပါခင်ဗျာ။မြန်မာကသတင်းအင်ဂျင်စီကနေ VOE ကိုပေးပို့လိုက်တာပါ
။လူစုအမျိုးသားတိုးတက်ရေးပါတီအကြောင်းတင်ပြသွားတာပါရှင်။ VOA ကနေအခုထုတ်လွှင့်ပေးတဲ့တနင်္လာအစီအစဉ်ကိုမြန်မာစံတော်ချိန်ည10:17လိုင်းတိုမီတာ3052ကနေပြန်ပြီးထုတ်လွှင့်ပေးသွားမှာပါ။တနင်္လာနေ့ညနေခင်းစီစဉ်ရေးမကြခင်ပြီးဆုံးတော့မှာပါကြန့်ရှိနေတဲ့အချိန်တွင်တရင်ချင်းချုပ်ကိုမခင်ဖြူတွေကပြောပြပေးပါအောင်ရှင
်အာဖဂန်နစ္စတန်နိုင်ငံမှာနေစီမထဆရာဝန်များအဖွဲ့ MSF ကဖွင့်ထားတဲ့စီးရင်ကိုလေကြောင်းကတိုက်ခတ်ခင်ရတာဟာသူတို့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်မဟုတ်စုံစမ်းစစ်ဆေးမယ်လို့အမေရိကန်ကပြောပါတယ်ဒီတိုက်ခတ်မှုကြောင့်လူ22ဦးထက်မနည်းသေဆုံးခဲ့တာပါပြည်စုံမှုနဲ့ပြည်နှင်းမြေသားမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကကတိပေးထားပါတယ်ရှင်နောက်ကိုရီးယားနိုင်ငံကဖမ်းထားတဲ့တောင်ကိုရီးယားတပ်သူចောင်းသားတူဦးကိုပြန်လွှတ်ပေးလိုက်ပါတယ်။အဲဒီចောင်းသားဟာအမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရထားသူဖြစ်ပြီးမြောက်ကိုရီးယားနယ်စပ်ကိုတရားမဝင်ဖျက်ဝင်နေဆိုပြီးတော့လွန်ခဲ့တဲ့6လကလေးကဖမ်းဆီးခံထားရတာပါ။အသက်27နှစ်အရွယ်ဂျူဝွန်မွန်းကိုကိုရီးယားနှစ်နိုင်ငံနယ်စပ်ကအပြစ်ရက်ပေါမွန်ကျွန်းကျေးရွာကနေ30ဒီကနေ့ဒီကိုရီးယားစံတော်ချိန်နေ့လယ်ပိုင်းမှာပြန်လည်လွှတ်ပြောင်းပေးခဲ့တယ်လို့ကိုရီးယားပြန်လည်ပေါင်းစည်းဝင်ကြီးဌာနကပြောပါတယ်ရှင်။မကြခင်လပိုင်းတွေအတွင်းရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာဒီရွေးကောက်ပွဲနဲ့အတူနိုင်ငံရေးအခြေအနေတည်ငြိမ်မှုအပေါ်စိုးရိမ်ချက်တွေကြောင့်ရှင်းနှစ်ထဲယင်းနှိမ့်မြုံနယ်မှုပမာဏကျဆင်းသွားနိုင်တယ်လို့ကမ္ဘာပိုင်းရဲ့နောက်ဆုံးထုတ်ပြန်တဲ့အစည်းအဝေးကစားထဲမှာဖော်ပြထားပါတယ်။ဒီလိုယင်းနှိမ့်မြုံနယ်မှုရော့နယ်သွားနိုင်တဲ့အခြေအနေနဲ့ဒီနှစ်ထဲမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လာမယ့်2016ခုနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအနည်းငယ်ကျဆင်းသွားနိုင်တယ်လို့ကမ္ဘာကဆိုပါတယ်။2014-15ဘဏ္ဍာရေးနှစ်အတွင်းမြန်မာနိုင်ငံရဲ့ဒီစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 8.5 ရာခိုင်နှုန်းရှိရာကနေ 2015-16 ဘဏ္ဍာရေးနှစ်မှာတော့6.5 ရာခိုင်နှုန်းလောက်ပဲရှိနိုင်တယ်လို့ကမ္ဘာ့ဘဏ်ကခန့်မှန်းပါတယ်ရှင်
။တရင်ချင်းချုပ်ကိုမှခင်ဖြူထွေးကပြောပြပေးသွားတာပါ။ဒီညနေအတွက်အစီအစဉ်ထုတ်လုပ်ရင်းမှုကရှားဖောင်ဖြစ်ပြီးစက်ဖိုင်းဆိုင်ရာအင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အသံညဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ည9:20လိုင်းဒိုမီတာ24 kHz 11.33 လိုင်းဒိုမီတာ25 kHz 11.69 လိုင်းဒိုမီတာ57 kHz 5.99ရောကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားပေါင်းကျန်းမာရွှင်လန်းပါစေရှင်။
To you from the Voice of America, Washington.
င်္ဂလာပါတောတာရှင်များရှင်အခုကြန့်ရှိတဲ့အချိန်အတွင်းတရင်ကြန့်ရှိနေတဲ့အချိန်အတွင်းမှာတရင်အချင်းချုပ်ကိုမခင်ဖြူထွေးကတလက်ပြောပြပေးပါအောင်မယ်ရှင်
Afghanistan နိုင်ငံမှာနေစည်းမထားဆရာဝန်များအဖွဲ့ MSF ကဖွင့်ထားတဲ့စည်းရုံကိုလေကြောင်းကတိုက်ခတ်ခံရတာဟာသူတို့ရဲ့လေကြောင်းတိုက်ခတ်မှုကြောင့်မဟုတ်ဆိုတာကိုစစ်ဆေးမယ်လို့အမေရိကန်ကပြောပါရယ်ဒီတိုက်ခတ်မှုကြောင့်မလို့လူ22ဦးထက်မနည်းသေဆုံးသွားခဲ့ရတာပါပြည်ဆောင်မှုနဲ့ပွင့်လင်းမြင်သာမှုရှိတဲ့စုံစမ်းစစ်ဆေးမှုတစ်ခုလုပ်သွားမယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီး Ash Carter ကကတိပေးပါရယ် Afghanistan နိုင်ငံမြောက်ပိုင်း Kunduz မြို့မှာစနေနေ့ကဖြစ်ခဲ့တဲ့အဲ့ဒီတိုက်ခတ်မှုကိုအကူအညီပေးရေးအဖွဲ့တွေကအပြင်းထန်ဝေဖန်ပြစ်တင်နေကြတာပါကန်ဒက်စ်မျိုးကအခြေအနေဟာမယင်မယားနဲ့ရှုပ်ထွေးနေတယ်လို့စပိန်နိုင်ငံကိုအသွာတင်းငွေတွေနေမှာဝန်ကြီးကာတာကသတင်းတောက်တွေကိုပြောပြီးအချက်လက်အမှန်သိရဖို့လှုပ်သွားမယ်လို့ဆိုပါရယ်အဲ့ဒီဒေသမှာဆေးဘက်ဆိုင်ရာလိုအပ်ချက်တွေကိုအကူအညီပေးဖို့အမေရိကန်တပ်ဖွဲ့တွေကိုတူညွှန်ကြားထားတယ်လို့လည်းပြောပါရယ်ဆေးရုံဘုံကျဲတိုက်ခိုက်မှုအပေါ်တီးခြားလွတ်လပ်တဲ့နိုင်ငံတကာစုံစမ်းစစ်ဆေးမှုတစ်ခုလုပ်ဖို့ MSF အဖွဲ့ကလည်းတောင်းဆိုထားပါရယ်ဒီတိုက်ခိုက်မှုမှာဆေးရုံဝန်ထမ်း12ဦးနဲ့လူနာ10ဦးသေဆုံးတယ်လို့ MSF ကပြောဆိုထားပါရယ်တာလီဘန်လက်နက်ကင်10ယောက်ကနေ15ယောက်အထိဟာစစ်ရုံတွေနဲ့စစ်ရုံဝင်အထွေမှာပုံအောင်နေကြတယ်လို့အာဖဂန်အာဏာပိုင်တွေကတော့တနင်္ဂနွေနေ့ကပြောပါရယ်ရှင်။တခါစီးရီးယားသမ္မတကစီးရီးယားစစ်သွေးကြွတွေကိုရုရှားအနေနဲ့လေကြောင်းကနေကူညီတိုက်ပေးနေတာမအောင်မြင်ရင်အရှိလေပိုင်းတစ်ခုလုံးအဖျက်စီးခံရနိုင်တယ်လို့ထုတ်ပြောလိုက်ပါရယ်။စီးရီးယားသမ္မတဘက်ရှာအာဆတ်ကရုရှား၊စီးရီးယား၊အီရန်နဲ့အီရန်တို့အကြားမဟာမိတ်တပ်ဖွဲ့လုံးနေကြတာတွေအောင်မြင်မှကိုဖြစ်မယ်။မအောင်မြင်တော့ဒေသတစ်ခုလုံးအဖျက်စီးခံသွားရလိမ့်မယ်လို့အီရန်နိုင်ငံပိုင်ရုံးမြင့်တန်ကြားမှာမနေ့တုန်းကပြောလိုက်ပါတယ်။ဒါပေမဲ့ဒီသမရအာဆတ်ကဆက်ပြီးတော့ဒီမဟာမိတ်အဖွဲ့အောင်မြင်ဖို့အနေအထားဟာကောင်းနေသေးပေမဲ့အရန်အကောင်းကြီးတော့မဟုတ်ဘူးလို့ထည့်ပြီးတော့ပြောခဲ့ပါတယ်။အခုလိုသမရအာဆတ်ထုတ်ပြောလိုက်ခြင်းဟာဆိုလို့ရှိရင်တော့ဒီရုရှားဘက်ကလည်းစီးရီးယားသဘုံတွေကိုလေကြောင်းတိုက်ခိုက်မှုတွေတွန်းမြင့်လှုပ်ဆောင်နေတဲ့အခြေအနေလည်းတိုက်ဆိုင်နေတာပါ။ရုရှားဆိုရအနေနဲ့အစ်တလီပြည်နယ်ထဲကဒီ IS Islamic စစ်သွေးကြွတွေရဲ့တင်နန်းကျောင်းတွေလက်နက်တူလောင်ယုံတွေနဲ့အမိတ်ပေးစခန်းပေါင်း10ခုကိုပိတ်မှတ်ထားပြီးပြီးခဲ့တဲ့နေ့ကပဲလေကြောင်းတိုက်ခတ်မှုအကြိမ်20လှုပ်ထားပြီးလို့ကြေညာထားပါတယ်။ဒါပေမဲ့အမေရိကန်ဘက်ကတော့ရုရှားတိုက်ခတ်မှုတွေဟာအမေရိကန်ဦးဆောင်တိုက်နေတဲ့ IS စစ်သွေးကြွတွေကိုပိတ်မှတ်ထားတာမဟုတ်ဘဲအနောက်နိုင်ငံတွေဘက်ကကူပြီးပေးနေတဲ့ဒီစီးပြားသဘုံတွေကိုပိတ်မှတ်ထားပြီးတော့ IS အစိုးရကိုကူတိုက်ပေးနေတာဖြစ်တယ်လို့စွပ်စွဲထားပါတယ်ရှင်။တခါမြောက်ကိုရီးယားနိုင်ငံကဖမ်းထားတဲ့တောင်ကိုရီးယားတက္ကသိုလ်ကျောင်းသားတဦးကိုပြန်ပြီးတော့လွှတ်ပေးလိုက်ပါတယ်။အဲ့ဒီကျောင်းသားဟာအမေရိကန်ပြည်ထောင်စုမှာအမြဲတမ်းနေထိုင်ခွင့်ရထားတဲ့သူဖြစ်ပြီးတော့မြောက်ကိုရီးယားနယ်စပ်ကိုတရားမဝင်ဖျက်ဝင်နေဆိုပြီးတော့လွန်ခဲ့တဲ့6လကတည်းကဖမ်းဆီးထိန်းသိမ်းခံထားရတာပါ။အသက်27နှစ်အရွယ်ဂျူဝွန်မွန်ကိုကိုရီးယားနိုင်ငံနယ်စပ်ကအပြစ်ရဲ့ပါမွန်ကျွန်းကျေးရွာကနေတဆင့်ဒီကနေ့ဒီတောင်ကိုရီးယားဒေသစံတော်ချိန်နေ့လယ်ပိုင်းမှာပြန်လည်လွှဲပြောင်းပေးခဲ့တယ်လို့တောင်ကိုရီးယားပြန်လည်ပေါင်းစည်းရေးဝန်ကြီးဌာနကပြောပါတယ်။တောင်ကိုရီးယားထောက်လှမ်ရေးတွေလက်ထဲဂျူကိုပြန်လွတ်ပေးခဲ့ပြီးမြောက်ကိုရီးယားမှာသူနေထိုင်ခဲ့ချိန်နဲ့ပတ်သက်တာကိုမေးမြန်းကြမယ်လို့ဝန်ကြီးဌာနပြောခွင့်ရတဦးက AFP သတင်းဌာနကိုပြောပါရယ်။တရုတ်နိုင်ငံဒန်ဒန်းမြို့ကနေနယ်စပ်ကိုဖျက်ပြီးမြောက်ကိုရီးယားနိုင်ငံထဲဝင်လာတဲ့ဂျူကိုဒီ April 20ရက်နေ့ကဖမ်းခဲ့တာလို့ဒီမြောက်ကိုရီးယားအစိုးရအဘော်ကိုရီးယားဗဟိုသတင်းဌာန KCNA ကပြောပါရယ်။ဂျူဟာအမေရိကန်ပြည်ထောင်စုမှာ2001ခုနှစ်ကတည်းကနေထိုင်လာခဲ့သူဖြစ်ပြီးတော့ဒီအမြဲတမ်းနေထိုင်ခွင့်အဆင့်ရထားသူဖြစ်ပြီးဒီနယူးယောက်တက္ကသိုလ်ကအကျောင်းသားတဦးဒီတက္ကသိုလ်ကနေပြီးတော့အကျောင်းသားတဦးဖြစ်ပါတယ်သူကိုဒီပြီးခဲ့တဲ့လတုန်းကဒီပြုံရမြို့မှာသတင်းတောက်တွေနဲ့ပေးတွေ့ခဲ့ပြီးတော့ဒီမြောက်ကိုရီးယားအစိုးရကပြင်ဆင်ထားပုံရတဲ့ကြေညာချက်ကိုသူကဖတ်ပြခဲ့ပါတယ်သူအပြစ်ကျူးလွန်နေဆိုတာကိုအဲ့ဒီကြေညာချက်ထဲမှာဝန်ခံထားပြီးတော့သူ့ကိုကောင်းကောင်းမွန်မွန်စောင့်ရှောက်ထားတဲ့အတွက်မြောက်ကိုရီးယားအစိုးရကိုကျေးဇူးတင်တဲ့အကြောင်းပြောပါတယ်ဂျူကိုပြန်လွတ်ပေးလိုက်တဲ့ဆုံးဖြတ်ချက်အတွက်မြောက်ကိုရီးယားကိုတောင်ကိုရီးယားအစိုးရကချီးမွမ်းလိုက်ပြီးတော့ဒီဖမ်းဆီးခံထားရဆဲဖြစ်တဲ့နောက်ထပ်တောင်ကိုရီးယားနိုင်ငံသား၃ယောက်ကိုလည်းပြန်လွတ်ပေးဖို့တောင်းဆိုလိုက်ပါတယ်ရှင်။ဟောင်ကောင်အုပ်ချုပ်ရေးမှူးဟောင်ဒေါ်နယ်ဆန်းဟာအလွဲသုံးစားလုပ်မှုနှစ်ခုနဲ့တရားစွဲခံထားပါတယ်။ဟောင်ကောင်မှာအလွဲသုံးစားမှုနဲ့အရေးယူခံထားတဲ့အထက်မှာသူဟာဒီအဆင့်အမြင့်ဆုံးအရေးယူခံရတဲ့အရာရှိပဲဖြစ်ပါတယ်။လွတ်လပ်ပြီးတော့အမိခွေကင်းတဲ့အာခရီလိုက်စားမှုတိုက်ဖျက်ရေးကော်မရှင်ကဒီကနေ့ကြေညာချက်ထုတ်ရမှာ2005ခုနှစ်ကနေ2012ခုနှစ်အထိအုပ်ချုပ်ရေးမှူးလုပ်ခဲ့သူအခုဒီအသက်80ရှိလာပြီဖြစ်တဲ့ဒီဆန်းကိုဆွဲထားတဲ့အမှုအကြောင်းအသေးစိတ်ဖော်ပြထားပါတယ်။တရုတ်နိုင်ငံအနေနဲ့ဒီရှန်ကျန်းမြို့ကြီးမှာသူ့အစိုးရစီကနေပြီးတော့လိုင်စင်လျှောက်ထားခဲ့တဲ့ရင်းနှီးမြှုပ်နှံသူတဦးကနေတဆင့်ဒီအစ်စ်မြေအကောင်စားတိုက်ခတ်တစ်ခုကိုငှားသုံးခဲ့တာကိုဖွင့်မပြောထားခဲ့ဘူးလို့ဒီကြေညာချက်ထဲမှာစွပ်စွဲထားပါတယ်ရှင်။
ဗီယိုမြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုတနင်္ဂနွေ6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆက်နိုင်ပြီးတော့ ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နိုင်ကနေ၉နိုင်အထိတစ်ချိန်နေ့လယ်၁၂နိုင်ကနေနေ့ခင်း၁နိုင်အထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း၆နိုင်ကနေ၇နိုင်အစီအစဉ်ကိုလိုင်းတူ16 19နဲ့25တို့ကနေထုတ်လွှင့်ပေးနေပါတယ်ညပိုင်း၉နိုင်ကနေ၁၀နိုင်အထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီအစီအစဉ်ကိုည9နိုင်ရီအစီအစဉ်ပြီးပြီးချင်းည10နိုင်ရီမှာပြန်လည်ထုတ်လွှင့်ပေးနေပါတယ် VOE မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လှည့်မီတာအသေးစိတ်ကို bamis.voenews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မကြာခင်လတိုင်းတွေအတွင်းမှာရွေးကောက်ပွဲတွေကျင်းပဖို့ရှိနေတဲ့မြန်မာနိုင်ငံမှာဒီရွေးကောက်ပွဲနဲ့အတူနိုင်ငံရေးတည်ငြိမ်မှုအပေါ်စိုးရိမ်ချက်တွေကြောင့်ရှင်းနှစ်ထဲရင်းနှီးမြှုပ်နှံမှုပမာဏကျဆင်းသွားနိုင်တယ်လို့ကမ္ဘာပိုင်ရဲ့နောက်ဆုံးထုတ်ပြန်တဲ့အစဉ်ကစားထဲမှာဖော်ပြထားပါတယ်။ဒီလိုရင်းနှီးမြှုပ်နှံမှုလျော့သွားနိုင်တဲ့အခြေအနေနဲ့ဒီနှစ်ထဲမိုးများပြီးရေကြီးရေလျှံမှုတွေကြောင့်လာမယ့်2016ခုနှစ်အတွင်းစီးပွားရေးဖွံ့ဖြိုးမှုနှုန်းဟာအနည်းငယ်ကျဆင်းသွားနိုင်တယ်လို့ကမ္ဘာပိုင်ကဆိုပါတယ်။2014-15ဗန်နာရီနှစ်အတွင်းမြန်မာနိုင်ငံရဲ့စီးပွားရေးဖွံ့ဖြိုးမှုနှုန်းဟာ 6.5% ရာခိုင်နှုန်းလောက်ပဲရှိနိုင်တယ်လို့ဒီကမ္ဘာပိုင်ရဲ့နောက်ဆုံးအစဉ်ကစားထဲမှာခန့်မှန်းထားပါတယ်ရှင်။
တည်ရင်ချင်းချုပ်ကိုမခင်ဖြူထွေးကပြောပြပေးတော့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လို့ရင်မူကရှားဖောင်ဖြစ်ပြီးအတန်လွင်အင်ဂျင်နီယာကတော့ El Santos ဖြစ်ပါတယ်။ VOA American အတန်ညဘက်မြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ည9:20အထိလိုင်းဒိုမီတာ24 kHz 11.33 ည၊လိုင်းဒိုမီတာ25 kHz 11.665 ၊လိုင်းဒိုမီတာ51 kHz 5.55တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးသွားမှာပါ။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအပေါင်းကျန်းမာရှင်လန်းပါစေရှင်။ VOA ကိုအားပေးနာဆင်တဲ့အတွက်လည်းအထူးပဲကျေးဇူးတင်ပါတယ်။ကျမအနင်္ဂလာပါ။
This program has come to you from the Voice of America, Washington.